ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်အရင်အမေရိကန်သမ္မတဟောင်းတည်းရဲ့တားနဲ့ညီဖြစ်သူဂျက်ဘုတ်ရှာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မယ်အကြောင်းတင်းတင်းလာနေကတည်ယဝင်ကြေညာလိုက်ပြီးဖြစ်ပါတယ်။သူဟာရီပူဘလစ်ကန်ပါတီရဲ့သမ္မတလောင်းတည်းက12ဦးမြောက်အဖြစ်ဝင်ရောက်လာတာဖြစ်ပေမဲ့သူ့ပါတီဘက်ကနောက်ထပ်ပါဝင်လာမဲ့သူတွေရှိလာနိုင်သေးတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာအကြီးအကျယ်မှားယွင်းတဲ့လမ်းကြောင်းပေါ်ကိုရောက်ရှိနေတယ်လို့မိုင်အမီမြို့မှာပြုလုပ်တဲ့သမ္မတလောင်းအဖြစ်တရားဝင်ကြေညာပွဲမှာဘုတ်ကထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။တိုင်းပြည်အတွင်းတင်းကျပ်တဲ့ဥပဒေတွေအဆက်မပြတ်ထုတ်ပြန်ပြီးအမေရိကန်စီးပွားရေးကြဆင်းအောင်ဒီမိုကရက်တစ်ပါတီကလှုပ်ဆောင်နေတယ်လို့သူကအပြစ်တင်လိုက်ပါတယ်။ဝါရှင်တန်ဒီစီမြို့မှာလက်ခံနေတဲ့လူရုံးလှုပ်စင်တွေကိုပြုပြင်ပြောင်းလဲနိုင်မဲ့သမ္မတလိုအပ်ကြောင်းနဲ့အဲ့ဒီလိုလုပ်နိုင်တဲ့သမ္မတဟာသူ့ဖြစ်ကြောင်းဂျက်ဘုတ်ကပြောပါတယ်။ Republican Party ကဝင်ရောက်ရှင်ပြိုင်မဲ့သမ္မတကိုယ်စားလှယ်လောင်းအများစုဟာပါတီရဲ့ရှေးရိုးဆွဲ conservative ဝါဒကိုလက်ခံတဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုရရှိဖို့ကြိုးပမ်းနေတာဖြစ်ပေမဲ့ Jeb Bush ကတော့မဲဆွယ်လှုပ်ရှားတဲ့ဗီဒီယိုထဲမှာသူ့အနေနဲ့ပုံမှန်ကျပြတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်လို့တဲ့ကိုယ်စားလှယ်လောင်းအဖြစ်သရုပ်ဖော်ထားပါတယ်။